မြန်မာနိုင်ငံမှာဒီနေ့ COVID-19 ရောဂါပိုးကူးစက်ခံရသူနောက်ထပ်12ယောက်စစ်ဆေးတွေ့ရှိတာကြောင့်ရောဂါကူးစက်ခံရသူစုစုပေါင်း160ရှိသွားပြီလို့ကျန်းမာရေးနဲ့အာသာဝန်ကြီးဌာနရဲ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စမ်းသပ်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာစုစုပေါင်း1298ခုထဲကအမျိုးသား3ယောက်နဲ့အမျိုးသမီး8ယောက်မှာရောဂါပိုးကူးစက်ခံထားတာကိုတွေ့ရှိခဲ့ရတာပါ။ဒီနေ့ရောဂါပိုးတွေ့ရှိတဲ့သူတွေအားလုံးဟာပြည်ပကနေပြန်လာတဲ့သူတွေဖြစ်ကြပြီးရန်ကုန်တိုင်းဒေသကြီးက10ယောက်နဲ့ရခိုင်ပြည်နယ်ဘူးစီတောင်မြို့နယ်ကတယောက်ဖြစ်ပါတယ်။ရခိုင်ပြည်နယ်ဘူးစီတောင်မြို့ကအသက်26နှစ်အရွယ်အမျိုးသားကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာတဲ့သူဖြစ်ပြီးတော့ရန်ကုန်တိုင်းက10ယောက်ကတော့အိန္ဒိယနိုင်ငံကပြန်လာတဲ့သူတွေဖြစ်ကြပါတယ်။ရန်ကုန်တိုင်းက10ယောက်မှာပဇွန်တော်မြို့နယ်က4ယောက်တာမွေနဲ့မင်္ဂလာတောင်ညွတ်မြို့နယ်က3ယောက်စီဖြစ်ပြီးအသက်10နှစ်ကနေ80အထိပါဝင်ပါတယ်။ယောဂဘုတ်ကူးစက်ခံသူတွေကဆေးရုံတက်ကုသမှုခံယူပြီးယောဂဘုတ်ပျောက်ခင်းလာသူ165ယောက်ရှိပြီးဒီထဲက150ကိုဆေးရုံကနေဆင်းခွင့်ပြုပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအသွားအလာဆက်လက်ကန့်သတ်ပြီးတော့စောင့်ကြည့်တာတွေလုပ်နေတယ်လို့ပြောပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇွန်လ10ရက်နဲ့17ရက်နေ့တွေမှာနောက်ထပ်စောင့်ကြည့်လူနာ28ယောက်ရှိတယ်လို့လည်းပြောပါတယ်။အခုချိန်ထိတော့မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာဃာဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။